ဥရောပတမကရဲ့နိုင်ငံတကာရေးရံနဲ့ကုန်သွယ်ဆိုင်ရာပူးပေါင်းအဖွဲ့ဟာအောက်တိုဘာ28ရက်တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ပြီး30ရက်နေ့အင်္ဂါနေ့မှာတော့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချုပ်ပေါင်းမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ဥရောပသမဂ္ဂကနေဆုံးဖြတ်ဖို့ရှိနေတာပါ။ဥရောပသမဂ္ဂနိုင်ငံတကာရေးရနဲ့ကုန်သွယ်ပူးပေါင်းအဖွဲ့ကအခုလာရောက်တဲ့မြန်မာအခီးစဉ်အတွင်းသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးချိန်မှာဒီကိစ္စကိုဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေဘက်ကပြောဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေကိုမရုပ်သိမ်းဖို့အတွက်ဥရောပသမဂ္ဂကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကနေတောင်းဆိုထားတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌဦးမမောင်က VOA ကိုပြောပါတယ်။တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်ကိုသာမကအထက်ချုပ်အလုပ်သမား၄သိန်းလောက်ကိုပါထိကြိုက်လာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဆိုင်ဥရောပသမဂ္ဂအတမတ်ကြီးခရစ်စတင်းစမစ်ကတော့မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေကို EU ဥရောပသမဂ္ဂဘက်ကရုပ်သိမ်းမယ်မရုပ်သိမ်းဘူးဆိုတာဟာဆုံးဖြတ်ချက်တော့တစုံတရာမှမချရသေးတယ်လို့ရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းလည်းမကြသေးခင်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းကမ်းမှာပြောပါတယ်။အထက်ချုပ်လုပ်ငန်းမှာအလုပ်သမား၄သိန်းဝန်းကျင်ရှိပြီး60ရာနှုန်းကျော်အမျိုးသမီးတွေပါ2003ခုအရေးယူတန်းခတ်မှုခံရပြီးနောက်ပိုင်းဒီလုပ်ငန်းဟာအတော့ကျဆင်းသွားခဲ့တာဖြစ်ပြီးအခုမှပြန်ပြီးနလန့်ထူးဆအခြေအနေဖြစ်ပါတယ်